ဒေကုံစိတ်ကန်းဆက်မှုဆုံးဖူရင်ထွေချုပ်စက်ရုံမှာသပိတ်မောက်နေတဲ့လူသားတွေနဲ့စစ်ရုံဘက်ကလူတွေကဒီမနက်မှာရုံရင်စကန်ဖြစ်ကြပြီးတော့သပိတ်မောက်တဲ့သူတွေရိုက်ခံရတာကြောင့်အလုသမား20ကျော်ထိခိုက်ဒဏ်ရာရပြီးတော့၄ယောက်ကိုလည်းအရေးပေါ်စံပြစေရုံမှာကုထားရတဲ့အကြောင်းသပိတ်မောက်အလုသမားတွေကပြောပါတယ်။ပြည်စုံကိုရောကိုထန်းအောင်ခန်းကသတင်းပေးပို့ထားပါတယ
်။အလုသမားရဲ့ဖြစ်ရှင်မေးဖို့တွားရောက်တောင်းဆိုရကနေဖူရင်ထွေချုပ်စက်ရုံကသပိတ်မောက်အလုသမားတွေနဲ့စက်ရုံဘက်ကငှားထားတဲ့လူတွေပြစ်ပကဖြစ်ပွားခဲ့တဲ့အကြောင်းသပိတ်မောက်အလုသမားတွေကပြောပါတယ်။အလုသမား20ကျော်ထိခိုက်ဒဏ်ရာရပြီးညနေပိုင်းမှာအလုသမားတွေကိုရိုက်နှက်ခဲ့တဲ့သူတွေကိုဖမ်းမိဖို့ရက်ကွက်နေပြည်သူတွေကတောင်းဆိုတာကြောင့်ရဲနဲ့ထိတိုက်တွေ့ရင်ရက်ကွက်တွေကလူသုံးယောက်ထပ်မံဖမ်းခံခဲ့ရပါတယ်။အလုသမားတပိတ်ကိုကူညီနေတဲ့ကိုတင်ထုတ်ပိုင်ကအခုလိုပြောပါတယ
်။အလုသမားတပိတ်ကရက်ပေါင်း56ရက်ပြည့်သွားတဲ့အတွက်သူကတပိတ်အချိန်မြင့်တဲ့အနေနဲ့ဟိုနောက်ဘက်ဒဏ်ရာဖောက်ထားတဲ့အပေါက်ကိုတပိတ်ပိတ်ပြီးတော့သူတားတယ်ပေါ့ဗျာ။တားတယ်မှာဆက်ရုံအလုသမားနဲ့အလုရှင်နဲ့ဖြစ်တဲ့ပြဿနာမှာအလုရှင်ကနေရောသူတို့မှားရမ်းထားတဲ့လူမိုက်ရံလို့အလုသမားတွေကိုမနေ့ပိုင်းမှာဝင်ရိုက်သွားတယ်။အဲဒီဖြစ်စဉ်ပေါ်ကိုဒီရက်ကွက်နေပြည်သူတွေကမခံမရနိုင်ဖြစ်ကြတယ်။မျက်နှာဖြစ်ကြပြီးတော့ဆက်ယုံကိုအိုကေနဲ့သူအဲဒီလူမိုက်တွေထုတ်ပေးပါညာဆိုပြီးတော့ဖြစ်လာတယ်။လူမိုက်တွေအကုန်လုံးကဆက်ယုံထဲမှာဝင်ပုန်းနေတယ်ပေါ့နော်အခြေအနေက။တကယ်တော့15မိနစ်မိနစ်လောက်ပါဖြစ်စဉ်ရတော့ဟိုဒီကရက်ကွက်နေပြည်သူ၃ဦးယောက်ျားလေးမျိုးသား၃ဦးကိုရဲကအတမက်တင်နေဝိုင်းထုတ်ပြီးတော့ခန်းစီသွားတယ်အထုတ်ကအဝါမှာလည်းရဲကြပေါ်မှာလည်းအရန်ထိုးသိထားတယ်။သိထားတဲ့တရားကိုကျွန်တော်တို့တွေ့ရတယ
်။ဒီနေ့မနေ့ပိုင်း၈နာရီလောက်ကဆက်ယုံဘက်ကဖွင့်ထားတဲ့ဂိတ်ပေါ်မှာတပိတ်မောက်သူတွေကအလုသမားကြီးဖြစ်ရှင်းမိဖို့တောင်းဆိုရင်ရုံးစံကဖြစ်ခဲ့ပြီးအလုသမားတွေကိုစစ်ရုံဘက်ကလူတွေကရိုက်နှက်ခဲ့တဲ့အကြောင်းဖူးရင်အလုသမားတမကဥက္ကဋ္ဌမတ်တထားစီကခုလိုပြောပါတယ်
။ဒီကဟိုတိုင်းမှာအလုသမားအရင်ဆုံးရတဲ့လာကနဲ့မန်နေဂျာအမျိုးရောဟိုအလုသမားတွေကိုရှိတယ်။သူ့ဘာလို့ဟိုမန်နေဂျာမရှင်ဝင်ထိုးတယ်မန်နေဂျာရှိရဝင်ထိုးတဲ့အချိန်မှာအဲ့ဒီလူမိုင်းတွေကဓာတ်တွေတုံ့ပြန်ဝင်ပြီးတော့ဒီတပိတ်သားနဲ့အလုသမားတွေဝင်ပြီးတော့ရိုက်ဖို့အဲ့လိုမျိုးပြဿနာတွေရုံးဆောင်တာဖြစ်ပြီးတော့ဟိုတန်ရတဲ့အလုသမားတွေဝင်လာတော့ဟိုဆက်ကြပြီးမတင်တာအရေးပေါ်တင်ထားတဲ့အလုသမားတွေရှိတယ်
ရုံးစံကဖြစ်ပွားတဲ့အတွက်29ဦးကိုစံမြဆေးရုံတင်ပို့ထားပြီး4ဦးကိုတော့အရေးပေါ်ဌာနမှကုသနေရပါတယ်အလုသမားတွေရဲ့တန်ရရှိတဲ့အခြေအနေကိုတပိတ်မှကူညီပေးနေတဲ့တင်ထုတ်ပိုင်ကတော့
29ဦးကအခုလောဆယ်စံမြဆေးရုံမှာဆေးရုံတင်ထားရတဲ့အခြေအနေ၄ဆေးရုံအကြောင်းနေတဲ့အခြေအနေပေါ့4ဦးကတော့ဆေးရုံကိုအရေးပေါ်ဌာနမှတင်ထားရတယ်4ဦးကတော့ထိခိုက်ဒဏ်ရာပြင်းထန်တယ်ဟိုခေါင်းကွဲသွားတာလို့ပါလို့ဖြစ်တယ်နောက်တဲ့ကျန်တဲ့ဟိုနောက်တဲ့ဟို50တပ်ဝင်းမြောက်ကတော့လက်တွေ6တောက်တွေကွဲတာလက်တွေကွဲတာလို့ပေါက်တာပြဲတာလို့အသေးစားလေးတော့ရှိတယ်အဲ့ဒါတော့ဒပိတ်ထဲမှာရှိတယ
်စစ်ရုံမှာလှုပ်လှုပ်နေတဲ့လုံသမားတမကခေါင်းဆောင်တွေနဲ့အဖွဲ့ဝင်လုံသမား30ကိုအလုထုတ်ခံခဲ့ရလို့စတင်ဆန္ဒထုတ်ပေါ်ရာကနေဩဂုတ်21ရက်နေ့ကတည်းကစတင်ဒပိတ်မောက်ခဲ့တာဖြစ်ပါတယ်ဒီနေ့ဆိုရင်ဒပိတ်မောက်တာရပ်ပေါင်း56ရက်ရှိနေပြီဖြစ်ပါတယ်စတင်မလာနောက်ဆုံးပတ်ကလည်းဖူးရင်ထဲကျိုးစက်ရုံကအလုသမားတွေနဲ့အခြားထဲကျိုးစက်ရုံ9ရုံကအလုသမား300လောက်လှိုင်းနာမျိုးထဲမှာလှည့်လည်ပြီးအလုရှင်နဲ့အလုသမားကြားအငင်းပွားမှုပဋိပက္ခတွေအများဆုံးဖြည့်ရှင်းပေးဖို့နဲ့လောက်ခလာတာတွေမရရှိတာတွေကိုဖြည့်ရှင်းပေးဖို့ဆန္ဒပြခဲ့ကြပါတယ်။မနေ့အောက်တိုဘာ14ရက်မနေ့ပိုင်းကတော့တပိတ်မောက်အလုသမားတွေဟာအလုသမားခွင့်ရကာကွယ်ပေးဖို့အသင်းအဖွဲ့တွေလွတ်လပ်စွာဖွဲ့စည်းခွင့်ရရှိဖို့ဆိုတဲ့အချက်တွေကိုရန်ကုန်မြို့တော်ခန်းမှာရှိမှတောင်းဆိုဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ။